ဒဂိုင်းမန်းလေးဘက်စီရေးသတင်းတွေနဲ့တိုက်ပွဲတွေထိခိုက်သေဆုံးမှုသတင်းတွေပတ်သက်ပြီးပြည်တွင်းကသတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်
စကိုင်းတိုင်းမြောင်မြို့နယ်တွေကကျေးရွာတွေကိုစစ်တပ်ကနှင်းရဲစက်တိုက်ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ20ကျော်ထိခိုက်ဒဏ်ရာရပြီးအိမ်မွေးတိရစ္ဆာန်အများအပြားသေဆုံးခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်မန္တလေးတိုင်းမြင်းညံမြို့နယ်တဲမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနှင်းရဲစက်တိုက်တိုက်ပွဲတွေရှိနေပါတယ်စကိုင်းတိုင်းမြောင်မြို့နယ်တွေကကျေးရွာတွေကိုနိုဝင်ဘာ12ရက်နဲ့13ရက်ဒီမှာစစ်တပ်ကနှင်းရဲစက်တိုက်ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။နိုဝင်ဘာ12ရက်မှာတွင်းကြီးနဲ့မကြီးဘုတ်ရွာကြားကကြက်မွေးမြူရီခြံကိုပစ်ခတ်ခဲ့ပြီး23ရက်နေ့မှာတော့မြစ်တာနဲ့စူးလီကုံကျေးရွာတွေကိုလေကြောင်းကနေစစ်တပ်နဲ့ပစ်ခတ်ပြီးဘုံကျဲတိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။နှင်းရဲစက်တိုက်လေကြောင်းကတိုက်ခိုက်ခံရတာကြောင့်လူ24ဦးဒဏ်ရာရရှိခဲ့တယ်လို့မြောင်ပြည်သူကကွယ်ကြီးနဲ့လုံညိုရေးတပ်ဖွဲ့ကကိုနေဦးကအခုလိုပြောပါတယ
်။တွင်းကြီးနဲ့တော်တော်မကြီးဘူးရွာကြတယ်။ရွာကြတာစစ်ချမ်းတယ်။ဒါမှမဟုတ်ဟိုပြစ်တာပေါ့လား။ပြစ်တဲ့အချိန်မှာအဲဒီတောထဲမှာလုပ်ငန်းလုပ်နေကြတဲ့တောင်သူတွေရှိတယ်။အဲဒီတောင်သူတွေကနေနဲ့လာပြစ်တော့ကြတော့အဲ့နမ်းမှာအနီးတုံးဆိုတော့အဲ့စစ်ချမ်းတစ်ခုပဲပြောကြတယ်။အဲ့စစ်ချမ်းနဲ့ဝင်ပြီးတော့ပြေးကြတယ်။ပြေးကြတဲ့အချိန်မှာဘုံနဲ့ထပ်ပြီးတော့စစ်ချမ်းမို့ပြေးလိုက်တာပေါ့ကနော်။ဝင်ပြီးတဲ့ပြည်သူတွေအကုန်လုံးထိလိုက်တယ်ရကုန်တယ်။အမျိုးသားကနှစ်ယောက်နဲ့အမျိုးသမီးက6ယောက်ပဲတန်ရရတယ်။ဒီနေ့ကကျတော့လောလောဆယ်2နာရီနဲ့7မိနစ်လောက်မှာကျွန်တော်တို့ဒီမြစ်တာရွာပေါ်ကနားလာပြီးတော့ဟိုပုံကျဲတဲ့နှလုံးကျဲတဲ့ကနားအပင်ရည်တွေရောဗာတွေရောအကုန်လုံးခေါ်ထုတ်ပြီးတော့ဖိကန်ပို့ကြတဲ့အချိန်မှာဖိကန်ပို့ရဲကားတွေနဲ့လူတွေကိုပေါ့နားလိုက်ပြီးတော့ဟိုပြစ်တာပေါ့အဲ့ဒါကျတော့2နာရီနဲ့မိနစ်40တော့လောလောဆယ်ရှင်းရတာ7မိနစ်လောက်ထိထားပြီးလာတယ်မှာအဲ့ဒါအဲ့ဒီရောမစိုးရင်ရဘူးလို့ပြရတယ်။တနည်းအောင်ဆိုတဲ့ဟာကဒါဟိုမြေတားမှာဖြစ်တဲ့ဒီကောင်ကနော်။သူ့ဒီကောင်ကိုထပ်ပြတဲ့အချိန်မှာအင်းတလုံးမိအောင်ပြီးတော့အဲ့ဒီသီဝိနာဆောင်နဲ့တယောက်ပေါ့နော်။အဲ့တယောက်ကလည်းဟိုဟိုတန်ရာရသွားတာရှိသေးတယ်ဆိုတော့အလုံးပေါင်းလိုက်တော့အဲ့တယောက်ပေါင်းနေဆိုတော့ဟို73ယောက်ပေါ့ရ
။လေကြောင်းကပြစ်ခတ်ခံရတဲ့နှင်းရဲ့လုံးတိုက်ပွဲဖြစ်တာမရှိသလိုကြက်ချံပြစ်ခတ်ရလို့မီးလောင်သွားတဲ့အတွက်ကြက်အကောင်ကြီး1800ကျော်နဲ့ဝက်အကောင်ကြီး90နီးပါးတေးဆုံးခဲ့ကမြစ်သားရွာပြစ်ခတ်ခံရခြင်းမှာတော့နေအချို့ပျက်စီးဆုံးရှုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းကတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုအခုလိုတိုက်ခိုက်ခံရတာကြောင့်ဒေသခံတွေကျေးရွာကိုစွန့်ခွာပြီးဘေးလွတ်ရာတင်းရှောင်နေကြရပါတယ်။ဒါကစကိုင်းတိုင်းမြောင်မြို့နယ်တဲကအခြေအနေပါ။မန္တလေးတိုင်းမြင်းညံမြို့နယ်မှာဆိုရင်လဲစစ်ကြောင်းထိုးလာတဲ့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ရက်ဆက်တိုက်တိုက်ပွဲရှိနေပါတယ်။နိုဝင်ဘာ12ရက်ကစလို့ကွန်းဆိုင်ကျေးရွာနဲ့ကုကျေးရွာဘက်ကိုစစ်တပ်ဘက်ကစစ်ကြောင်းထိုးနယ်မြေရှင်းလင်းလာခြင်းမှာတိုက်ပွဲတွေဖြစ်နေကြတာပါတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြင်းညံဒေသခံတူပြောတာက
ဝန်သားရေးနဲ့ကုလာကြကုလာကရွာထိုက်ကြနေပြီးတော့ဗရားနေပြီးတော့တောင်းနေရှိတက်လာတယ်ဒီဘက်ကဒီဆယ်ထိုက်ကြနေပြီးခန်းကျတော့သူတို့ရှိတော့တိုးမလာဘူးဒီလာတော့ကြားမယ်ပရက်ဆိုင်ထားတယ်နည်းရလည်းဖြစ်တယ်အခုလည်းဖြစ်တယ်အခုကိုဖြစ်နေတာ
နိုဝင်ဘာ17ရက်ညပိုင်းကကူရွာနဲ့ကွန်းဆိုင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပြီးနောက်တနေ့နိုဝင်ဘာ12ရက်မှာတော့မြင်းညံမြို့နယ်မှာရှိတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောတိတွေကစစ်ကြောင်းထိုးလာချိန်ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှင်းရဲစက်တိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ